မေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်မှာကျင်းပနေတဲ့ပြည်내ဆင်အထက်တန်းကျောင်းနှစ်ပန်းပွဲတွေထဲမှာမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့ကရင်ဒုက္ခသည်အမွာညီကိုလည်းပါဝင်ရှင်ပြိုင်နေပါတယ်သူတို့နှစ်ဦးကိုအားပေးနေသူတွေလည်းအများပြားရှိပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
စာကီးနဲ့ဆာလာဆိုတဲ့ကရင်အမွာညီကိုနှစ်ဦးဟာလာသားရွယ်လောက်မှာမြန်မာနိုင်ငံကထွက်လာကြပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာနေခဲ့ကြပါတယ်သူတို့အသက်9နှစ်လောက်ရောက်တဲ့အခါမှာတော့အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ခြေချခဲ့ကြပါတယ်အခုတော့မင်းနီဆိုတာပြည်နယ်မာရှယ်မြို့မှာသူတို့နေထိုင်ကြပြီးတော့အဲ့ဒီမြို့ကထက်တန်းကျောင်းမှာပညာသင်နေပါတယ်။အဲ့ဒီကျောင်းကထိုက်ကားလို့ခေါ်တဲ့နဗန်းသင်းမှာစာကီးနဲ့ဆာလာညီကိုနှုတ်ကတော့နာမည်ကြီးတွေပါ။အခုလောလောဆယ်ကျင်းပနေတဲ့မင်းနီဆိုတာပြည်နယ်ထက်တန်းကျောင်းရဲ့ပြည်နယ်ဆင့်နဗန်းပြိုင်ပွဲတွေမှာစာကီးနဲ့ဆာလာတို့ညီကိုတွေဝင်ပြိုင်နေကြပြီးတော့သူတို့နေတဲ့မြို့ကမာရှယ်မြို့ကနေကပြိုင်ပွဲတွေမှာအကြီးကျယ်လာပြီးတော့အပိတ်နေကြပါလေ
။
ဒီကိယမနီကိုအကြောင်းကို CBS ရုပ်သံသတင်းဌာနကရိုက်ကူးထုတ်လွှင့်ခဲ့ပြီးသူတို့ရဲ့ဘဝနောက်ခံအကြောင်းကိုစာခီးနဲ့ဆာလာတို့ကရှင်းပြကြပါတယ
်။ We live in a refugee camp called Nopal. We moved to United States.
နိုဘိုဒုက္ခသည်စခန်းမှာကျွန်တော်တို့နေခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုကျွန်တော်တို့အသက်9နှစ်10နှစ်လောက်မှပြောင်းလာခဲ့ပါတယ်။ဒီမှာကကျွန်တော်တို့နေခဲ့တဲ့နေရာနဲ့လုံးဝတခြားစီပါပဲ။ရာသီဥတုလည်းတခြားစီပဲ။ဒီမှာကနှင်းနေကြတယ်လို့ပြောသွားခဲ့တာပါ။စာကီးကကိုလေးချိန်113ပေါင်တန်းမှာဝင်ရှင်ပြိုင်နေတာဖြစ်ပြီးတော့ဆာလာကတော့ပေါင်120တန်းမှာဝင်ပြိုင်နေပါတယ်။သူတို့ညီကိုနှုတ်ရဲ့ကြိုးပမ်းမှုတွေကိုအနီးကအားပေးကူညီနေကြတဲ့မာရှယ်မျိုးကနေလည်းရှိပါတယ်။အဲ့ဒီထဲမှာအယ်ရော့နဲ့သူ့ရဲ့ဇနီးမယ်ရီရော့ဟာသူတို့ရဲ့မွေးစားမိဘတွေလိုကူညီအားပေးနေကြတဲ့သူတွေပါ။ဒီမွာညီကိုနှုတ်ရဲ့တိုးတက်လာမှုတွေကိုအယ်ရော့ကရှင်းပြပါ
တယ်။
သူတို့ညီကိုတွေဒီကိုရောက်လာတော့ဒုတိယလမ်းမှာရှိပါသေးတယ်။အင်္ဂလိပ်လိုလည်းမပြောတတ်ပါဘူး။ကျောင်းမှာသူတို့တော်တော်စူးစမ်းကြပြီးတော့အခြေအနေကောင်းပါတယ်။သူတို့ညီကိုနဲ့ကျောင်းကသူတို့ရဲ့ဆရာဆရာမတွေကိုချီးကျူးရမှာပါပဲ။အခုလိုသူတို့ထူးချွန်လာတာကအံ့ဩဖို့ကောင်းပါတယ်
။လောလောဆယ်ပြိုင်ပွဲတွေမှာစာကီးကတပွဲရှုံးတပွဲနိုင်တဲ့ဆက်ရှင်ပြိုင်နေပြီးဆာလာကလည်းတပွဲရှုံးနဲ့ဆက်ပြီးတော့ဝင်ပြိုင်နေပါတယ်။မကြခင်ရက်ပိုင်းတွေမှာအချိုဘိုလီပွဲရောက်လာပါတော့မယ်။